ောဘက်ကိုထွက်ပြေးလာတဲ့ဘင်္ဂလီလူမျိုးတရားကျော်ကိုဖမ်းမိရတယ်လို့ကြားလို့ပါရှင်
။အတူတူပါမြေပုံကနေပြီးတော့သူတို့ပေါတော့ဘက်ကိုထွက်လာတာအရင်တော့မြေပုံတို့ကတည်းကစကမ်းပေါ့။တော်တော်လေးပေါ့နော်။ပေါင်းတော့ခလေးရောပါရောပေါ့
။ဟုတ်ကဲ့။ဟိုသူတို့ကဘာကြောင့်ထွက်ပြေးလာတာပါလဲရှင
်။ဘလို့လဲဆိုတာတော့ဒီကျွန်တော်မသိပါဘူးနော်။အဲ့မှာလဲသူတို့ဆိုတော့နိုင်ငံသားလဲအဲ့မှာလဲသူကကောက်နေရရှိရင်လေ။သူတို့ကစစ်ပေးနေတာပေါ့။သူတို့ကတောင်းဆိုကြရသူလာကနေပြီးတော့အဖွဲ့နဲ့နိုင်ငံသားဖြည်းပေါ့။အစ်ဒီသူရဲ့နဲ့စစ်ပေးပြီးတော့ဆော်ရပေးနေရှိတယ်။သူတို့ကနည်းနည်းစိုးရိမ်များတယ်ထင်တာပဲလေ။တချို့ကြတော့လဲနိုင်ငံသားအဲ့မှာတချို့ကြတော့လဲလောလောဆယ်သူတို့စိတ်ထဲမှာတန်ရရှိနေတာလားသူတို့ဟိုကျုံ့နေလို့ဆိုတဲ့အနေနဲ့ဘယ်လိုသွားလာလားဟိုစောင်းနေအစီပြင်းတို့ထွက်လာတယ်အဲ့လိုသဘောမျိုးလို့ပြောကြတာလေ
အခုကရေတက်ကဖမ်းမိတာနော်ဆရာဟုတ
်ဟုတ်တယ်ဟိုအဲ့မှာလေးတော့ရေတက်ကသူ့ကသူ့ကင်းနေတာရှိတာပေါ့နော်အဲ့မှာဝင်လာပြီးတော့ဆင်းနေတဲ့ခါကျတော့ဟိုသူ့အဲ့ကဒီအဖက်တွေဖြစ်နေအဲ့တော့သူပေါ်တော့မလောက်ကမှတွေ့တဲ့ခါကျတော့သူဒီကအုတ်ချိုကြီးလိုင်းကိုသူကလွှဲပြီးတာပေါ့နော်ဟိုအုတ်ချိုကြီးအဲ့တော့ရေဝင်နဲ့ပေါ်တော့နဲ့အုတ်ချိုကြီးညှိပြီးတော့သူတို့မူလာနေရှိတဲ့နေရာကိုပဲစံပို့ပို့လိုက်တယ်ဒီတက်ဒီမှာကျတော့အစီပြင်းစရာလည်းပြင်ပါမို့လို့လေ
ဟုတ်ကဲ့အခုရခိုင်ပြည်နယ်အတွင်းမှာရောရှင်အခြေအနေတွေဘယ်လိုများရှိပါလဲရှင
်အေးစီပါပဲတည်ရင်းစီပါလဲအေးစီအဖြစ်မောင်းသွားရမပေါ်ဘူးဆိုရင်သူ့ဘက်သူအေးစီပါပဲအမောင်းသွားရင်ပွားရင်တော့နည်းနည်းရှုပ်တာပေါ့ဒါပါပဲ
ဟုတ်ကဲ့လုံချုံရေးဆောင်ရွက်နေတဲ့အခြေအနေတွေရောရှင်တိုးချထားတာမျိုးတွေရောရှိပါလားရှင
်လုံချုံရေးတော့လက်ရှိရင်းရအတိုင်းပါပဲဒီနောက်ပဲနှစ်ဖက်ကိုဟိုပါပဲဟိုလုံချုံရေးကသဘောရကတော့ကင်းနေတာလို့ပါလို့ဟိုလေညမထွက်အမိနဲ့တွေ့အဲ့ကိုမတည်းနေမှာသူတက်ပြီးတာလို့စုဖို့ပေးပြီးတော့မှအမတော့နာမဖြစ်အောင်တို့ထိန်းသိမ်းပါလေလုတ်ပြီးပါ
ဟုတ်ကဲ့မနေ့ကရခိုင်ပြည်နယ်ဝင်ကြီးချုပ်ကစစ်တေဒေသခံဒီနဲ့တွေ့တဲ့အခါမှာဒီစစ်တွေမျိုးမှာပေါ့လေပုံမှန်144ကိုရုတ်သိမ်းဖို့လေဟိုသိရတယ်ရှင်ဆိုတော့ဒီရခိုင်ပြည်နယ်အတွင်းမှာအခြေအနေတွေတည်ငြိမ်နေပြီလို့ပြောလို့ရနိုင်မလားပုံမှန်144တွေအားလုံးရုတ်သိမ်းဖို့ရောဘယ်လိုပြောနိုင်မလဲရှင
်144ကတော့လောလောဆယ်တော့ဟိုမူလအတိုင်းပါပဲမူလအတိုင်းပဲဖြစ်တယ်ဟုတ်တယ်မနာဘူးဆိုတော့မျိုးလူတွေရဲ့သဘောရောအပေါ်မှာမူတည်ပြီးတော့မှသူတို့ဆက်ပြတ်နေတယ်ထင်ပါတယ
်ဟုတ်ကဲ့ခုလူဖြစ်ချပေးတဲ့အတွက်ရဲမှုဥမျိုးအောင်ကျေးဇူးတင်ပါတယ်ရှင်